လေးရှားနိုင်ငံကပြည်ပရွှေပြောင်းလူသမားတွေအပေါ်ပြုမှုဆက်ဆံပုံနဲ့ပတ်သက်လို့ရုပ်သံအထူးသတင်းလွှာတစ်ခုမှဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတူကိုဖမ်းဆီးထားပြီးနိုင်ငံကနှင်ထုတ်မယ်လို့ချင်းချောက်ထားတာဟာမလေးရှားမှာသတင်းလွှတ်လပ်ခွင့်ညှော်နှဲကျဆင်းလာတာကိုပြနေတယ်လို့သတင်းလွှတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ပြောဆိုကြပါတယ်။အသက်24နှစ်အရွယ်ဘင်္ဂလားဒေ့ရှ်အလို့သမားမိုဟာမက်ရေဟန်ခါဘီယာကအယ်ဂျာဇီးရာရုပ်သံသတင်းဌာနရဲ့101 East ဆိုတဲ့အစီအစဉ်နဲ့တွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက်သူရဲ့အလို့လွတ်ခွင့်လက်မှတ်ကိုမလေးရှားအာဏာပိုင်တွေကရုပ်သိမ်းခဲ့ပြီးနောက်သတင်းပတ်အတော်ကြာမှာတော့သူ့ကိုဖမ်းလိုက်တာပါမလေးရှားဆိုရဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဆိုပြီးလှုပ်ဆောင်တဲ့နေရာမှာရွှေပြောင်းလူသမားတွေကိုပြစ်မှတ်ထားခွဲခြားဆက်ဆံပြီးဖမ်းဆီးခဲ့တယ်လို့ဇူလိုင်လ3ရက်နေ့ကထုတ်လွှင့်ခဲ့တဲ့ Locked Up in Malaysia's Lockdown ဆိုတဲ့101 East ရုပ်သံအထူးအစီအစဉ်မှာကာဘီယာကမလေးရှားဆိုရကိုစွဆွဲပြောဆိုထားတာပါကာဘီယာကိုဗာဆွဲချဲမှမတင်ပဲအခုချိန်ထိဆက်ဖမ်းထားဆဲဖြစ်ပါတယ်။သူကိုနှင်ထုတ်မယ်မလေးရှားကိုနောင်ဘယ်တော့မှပြန်မလာနိုင်အောင်ပိတ်ပင်မယ်လို့မလေးရှားတာဝန်ရှိသူတွေကချိန်ချောက်ပြောဆိုထားပေမဲ့ဘယ်လိုဥပဒေမျိုးကိုချိုးဖောက်လို့သူ့ကိုဖမ်းထားတယ်ဆိုတာကိုတော့အာဏာပိုင်တွေကရှင်းမပြပါဘူး။ကာတာနိုင်ငံအခြေဆိုင်အယ်ဂျာဇီးရာရုပ်သံသတင်းဌာနနဲ့ပတ်သက်လို့လည်းမလေးရှားအာဏာပိုင်တွေကအရေးယူလှုံ့ဆော်ခဲ့ပါတယ်။လွှင့်ခဲ့တဲ့ရုပ်သံအထူးစီစဉ်အတွက်လုပ်ကင်ခဲ့တဲ့သတင်းထုတ်တွေကိုစူပူမှုဖြစ်အောင်လှုံ့ဆော်မှုနဲ့ထိန်းသိမ်းခဲ့တယ်လို့အယ်ဂျာဇီးရာဟာလိုအပ်တဲ့လုပ်ငန်းလိုင်စင်မရှိဘဲရုပ်သံရိုက်ကူးထုတ်လွှင့်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်။မနေ့ကပဲကွာလာလမ်ပူမြို့တော်ကအယ်ဂျာဇီးရာရုံးခန်းတွေကိုမလေးရှားရဲတွေဝန်ရှာပြီးကွန်ပျူတာနှလုံးကိုတိမ့်သွားပါတယ်ခင်ဗျာ။